မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်နိုဝင်ဘာ22ရက်6တရက်နေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီအထိဒိုင်းနိုမီတာ16 19နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့သတင်းစာဆရာအသက်ခံရမှုအတွက်တာဝန်ရှိရမယ့် sorry ကိုပြစ်ပယ်မှာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ပြောလိုက်ပြီးနောက်တစ်နေ့မှာပဲကမ္ဘာရေနံဈေးမတက်အောင်ထိန်းထားနိုင်တဲ့အတွက် sorry နိုင်ငံကိုကျေးဇူးတင်တယ်လို့ပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာ2016သမ္မတရွေးကောက်ပွဲမှာကြားဝင်နောက်ရှိတယ်လို့ဆွဆွဲခံထားတဲ့ရုရှားစစ်တောက်လိုင်းဖွဲ့အကြီးအကဲကမော်စကိုမြို့တော်မှာတည်ဆုံသွားပါတယ်။ဒီလိုထိန်းထားရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့အမေရိကန်ပြည်ထောင်စုမှာဒီကနေ့အဆွန်မြေကျေးဇူးတော်နေ့ဖြစ်ပြီးတော့ကျေးဇူးတော်နေ့အခမ်းအနားအတွက်စားတောက်တွေနဲ့ဆင်နွှဲဖို့နိုင်ငံတော်မှာမိသားစုတွေပြင်ဆင်နေကြပါတယ
် No matter what your religious basis or your beliefs are I think we are all here as Americans
MD Foundation တည်ထောင်သူတို့ဖြစ်တဲ့ Ahmed Azar ရဲ့ပြောတော်တာဖြစ်ပါတယ်ဒီကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါအပြင်တရုတ်ပြည်မှာနေဆက်မှာစစ်စီးရင်တင်းကျက်တာကြောင့်နေဆက်ကုံတွေအပေါ်ဘလူကရဲရိုက်ခတ်မှုတွေရှိနေပါသလဲတခါချမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ရေးတင်းမာနေတဲ့အကြောင်းအပါအဝင်မတန်ဆွမ်းကလေးတွေအတွက်ကလေးတွေပြန်လဲထူထောင်ရေးအတွက်လှုပ်ဆောင်နေတဲ့ပရာဟိတအဖွဲ့တစ်ခုအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဒီကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကောင်းလွန်ဦးနဲ့မဆုမြတ်မုံတို့အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ American ခြေဆိုင် Sorry သတင်းစာဆရာအသက်ခံရမှုအတွက်တာဝန်ရှိပြီမဲ့လဲ Sorry နိုင်ငံကိုပြစ်ပယ်မှာမဟုတ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲကမ္ဘာရေနံဈေးမတက်အောင်ထိန်းထားနိုင်တဲ့အတွက် Sorry နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းကျေးဇူးတော်နဲ့အားလိုက်ရဖြစ် Florida ပြည်နယ်မှာအပန်းဖြေထွက်နေတဲ့သမ္မတကပြောလိုက်ပါတယ်။သမ္မတ Trump ကတော့အမျိုးသားလူညုံရေးနဲ့အကျိုးစီးပွားတွေကလူခွင့်ရေးပေါ်စိုးရိမ်မှုတွေထက်ပုံမကြီးမားတဲ့အကြောင်းလဲအားလိုက်ရမထွက်ခင်အင်ဂျီရောမှာတင်းတောက်တွေကိုပြောဆိုထားတာပါ။ American သားဦးစားပေးမဲ့မူဝါဒအရဒေါ်လာဘီလီယံရပ်ပေါင်းများစွာအဆုံးရှုံးခံနိုင်မှာမဟုတ်သလိုရုရှားနဲ့တရုတ်နိုင်ငံတွေလက်ထက်အခွင့်အရေးတွေလည်းလွတ်ဆုံးရှုံးမခံနိုင်တဲ့အကြောင်းလဲသမ္မတ Trump ကပြောသွားပါတယ်။ဆိုရင်နိုင်ငံနဲ့ဆက်ဆံရေးပြပြခဲ့မယ်ဆိုရင်တော့ရေနံဈေးတွေတက်လာနေတဲ့အကြောင်းလဲသတိပေးထားတာပါ။တူရကီနိုင်ငံက Sorry ကောင်စစ်ဝင်ရုံးမှာပြပရောက်သတင်းစာဆရာဂျမဲခါရှောက်ကြီးအသက်ခံရမှု Sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆာမင်တီကောင်းတီထားတာမျိုးဓမ္မမော်ရင်လည်းအမိန်ပေးခိုင်းစေတဲ့အကြောင်းအမေရိကန်ဘူထောင်လိုင်း Agency CIA ကစုံစမ်းလေ့လာတုံ့တက်ထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့ပတ်သက်လို့မင်းမြန်ရမှာတော့သိရင်သိနိုင်တယ်လို့သိချင်မှလည်းသိမှဖြစ်တဲ့အတွက်အတိအကျမပြောနိုင်တဲ့အကြောင်းသမ္မတ Trump ကသတင်းတော်တွေကိုတုံ့ပြန်ပြောဆိုသွားပါတယ်။သမ္မတရဲ့ရည်ရည်ချက်အပေါ်မှာတော့ဝိုင်းရင်ထောက်လိုင်းအတိုင်းဝိုင်းကဆက်ဆုပ်ရင်ရှာတဲ့သဘောထားတွေကိုလည်းပြောဆိုထားကြတာပါ။အောက်တိုဘာ2ရက်နေ့ကဆော်ရီသတင်းစာဆရာအသက်ခံရမှုနဲ့ပတ်သက်ပြီးဆော်ရီနိုင်ငံပေါ်ပြင်းပြင်းထန်ထန်အရေးမကြီးဘူးဆုံးဖြတ်ခဲ့တာသူ့ရဲ့ကိုယ်ပိုင်စီးပွားရေးအကျိုးစီးပွားနဲ့မသက်ဆိုင်ကြောင်းလည်းသမ္မတ Trump ကတုံ့ပြန်ပြောဆိုထားပါတယ်။
America Mexico နယ်စပ်ကိုပို့ထားတဲ့တပ်ဖွဲ့တွေကိုတရားဥပဒေစိုးမိုးရေးလောက်ရက်တွေလုံနိုင်ဖို့ Trump အစိုးရကလှုပ်ခွင့်ပေးထားတဲ့အပြင်လိုအပ်ရင်လက်နက်သုံးခွင့်ကိုပါပေးထားတဲ့ပါတယ်တိတ်တင်းကြပ်မထားတဲ့ဒီတပ်ဖွဲ့ဝင်တွေလက်နာရမယ့်စီကံအမိန့်ကိုသမ္မတအစားအင်ဂျီရိုအရာရှိချုပ် John Kelly လက်မှတ်နဲ့ပေးပို့ခဲ့တယ်လို့ကာကွယ်ရေးဝန်ကြီး Jim Mattis ကပုံထုံးလေးကအတည်ပြုပြောခဲ့ပါတယ်စစ်ရဲတွေအနေနဲ့ဒိုင်းတွေလက်ကင်ဒုတ်တွေကိုပဲအသုံးပြုမှဖြစ်တယ်လို့ဝင်းကြီးမက်တစ်ကပြောပြီးတော့ဖြစ်ခတ်ခွင့်ပေးထားတဲ့အင်ဂျူရောရဲ့အမိန့်ကိုတိတ်မထူးကြသလိုလျှော့ပြောခဲ့ပါတယ်။နယ်စပ်မှာချထားတဲ့တပ်ဖွဲ့ဝင်အများစုကိုလက်နဲ့တတ်ဆင်မထားဘူးလို့လည်းဆိုပါတယ်။စစ်တပ်အနေနဲ့နယ်စပ်မှာဘလို့ဆောင်ရွက်မယ်ဆိုတဲ့နောက်ဆုံးအမိန့်ကသူ့စီမှာသာရှိတယ်လို့ကာကွယ်ရေးဝင်ကြီးကပြောကြားခဲ့ပါတယ်။မက္ဆီကိုဘက်ကတရားမဝင်ဝင်ရောက်လာတဲ့သူတွေကိုတားဆီးနိုင်ဖို့အတွက်သမ္မတ Trump ကတပ်သား 9,800 နဲ့အရန်တပ်ဖွဲ့ဝင်2,100ကိုနယ်စပ်ဒေသမှာဖြန့်ချထားပါတယ်။နှစ်ပေါင်း100ကျော်တဲ့ကပြဋ္ဌာန်းထားတဲ့ဥပဒေအရအမေရိကန်တပ်တွေအနေနဲ့အမေရိကန်နယ်နိမိတ်အတွင်းမှာတိုက်ခိုက်ရေးဆောင်ရွက်မှုတွေလုပ်ခွင့်မရှိပါဘူး။
အမေရိကန်တရားရေးစနစ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်တို့ကြားထူးထူးခြားခြားအချင်းများနေကြပါတယ်။ရွှေပြောင်းဝင်ရောက်သူတွေအမေရိကန်မှာခိုလုံခွင့်ရှောက်ထားမှုနဲ့ပတ်သက်တဲ့မူဝါဒကိုပေးချခဲ့တဲ့တရားသူကြီးတူကိုသမ္မတကပြစ်တင်ပြောဆိုရမှာအရင်သမ္မတဘရက်ကိုဝါမားရဲ့တရားသူကြီးဖြစ်တုံတုံပြောဆိုတဲ့ပုံနိုင်ငံတော်တရားရုံးချုပ်တရားသူကြီးရောဘတ်စ်ကခက်ပြက်ပြက်တုံ့ပြန်သွားတာပါသမ္မတတယောက်ယောက်ရဲ့တရားသူကြီးဆိုတာမျိုးမရှိတဲ့အကြောင်းသမ္မတရဲ့ပြောဆိုချက်ကိုမနေ့တုန်းကပဲတုံ့ပြန်ပြောဆိုလိုက်တယ်လို့တရားရေးစနစ်ရဲ့တရားလွတ်လပ်မှုကိုလည်းကာကွယ်ပြောဆိုခဲ့တာဖြစ်ပါတယ်။ဥပမာရဲ့တရားသူကြီးထရန့်ရဲ့တရားသူကြီးဆိုတာမျိုးမရှိတယ်လို့ဘုရားတရားသူကြီးဒါမှမဟုတ်လေကလင်တန်ရဲ့တရားသူကြီးဆိုတာမျိုးလည်းမရှိဘူးတဲ့အကြောင်းအရင်သမ္မတဟောင်းတွေကိုပါတရားသူကြီးရောဘတ်စ်ကညင်ညွန့်ပြောဆိုထားတာပါ ချက်ချင်းတွန့်ပြန်လေးရှိရတဲ့သမ္မတထရန့်ကလည်းသူ့မှတ်ချက်နဲ့ပတ်သက်လို့ကြေပပြောဆိုခဲ့ပါတယ်။အိုဘားမားရဲ့တရားသူကြီးဆိုသူတွေတကယ်ရှိနေပါတယ်ဆိုပြီး Twitter ကနေကြေပပြောဆိုလိုက်တာပါ။ယေရှုတော်နဲ့အားလိုက်ရဲ့ကာလမှာသမ္မတထရန့်နဲ့အခြေရင်ဖြစ်နေတဲ့တရားသူကြီးရောဘတ်ဆာသမ္မတရဲ့ Republican Party ကခန့်အပ်ထားသူတူဖြစ်ပြီးသမ္မတကသူ့မူဝါဒတွေကိုဆန့်ကျင်နေရတဲ့ပြည်တော်စုတရားသူကြီးတွေကိုပြစ်တင်ပြောဆိုနေတဲ့အပေါ်ပထမဆုံးအချိန်တွန့်ပြန်ဝေဖန်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်မှာသမ္မတကတရားသူကြီးတရားကိုပုဂ္ဂိုလ်ရေးရာဝေဖန်တာမျိုးလုပ်လို့မရှိလို့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတူကလည်းသမ္မတရဲ့မှတ်ချက်ပေါ်ဝေဖန်ပြောဆိုတာမျိုးပုံမှန်အားဖြင့်ကတော့လုပ်လို့လုပ်တာမရှိတတ်ကြပါဘူး။
အမေရိကန်ပြည်ထောင်စုတဝန်အများအပြားခီးသွားကြလေရှိတဲ့ဂျေဇူရော်နေအားလိုက်ရဲ့အတွဲဒီနှစ်ခီးသွားတဲ့အရေအတွက်ပြီးခဲ့တဲ့နှစ်ကထက်ကို900ခိုင်နှုန်းပိုများမယ်လို့ AAA မော်တော်ကားလမ်းခရီးဝန်ဆောင်မှုအော်တိုကလပ်ကခန့်မှန်းထားပါတယ်။လမ်းမတွေကားဂိတ်တွေဗူဒာယုံတွေမှာခီးသွားသူတွေပြည့်နေပြီးတော့ဒီသတင်းပတ်ပုတ်ထုံးနေတဲ့စနေနေ့အတွင်း54သန်းကျော်အနည်းဆုံးအိမ်နဲ့မိုင်90အကွာအဝေးကိုခီးသွားမယ်လို့ AAA အော်တိုကလပ်ကခန့်မှန်းထားတာပါ။အခုနှစ်ထဲမှာလောက်ခလာစာပိုများလာပြီးတော့သုံးဆွဲနိုင်မှုအားပိုရှိလာကြသလိုအိမ်အောင်စုတွေရဲ့ကျွယ်ဝမှုလည်းပိုတိုးလာနေတယ်လို့ဒီ AAA ကုမ္ပဏီရဲ့ဒုဥက္ကဋ္ဌ Bill Sutherland ကပြောပါတယ်။ဒါကြောင့် American ပြည်ထောင်စုမှာဒီကျေးဇူးတော်နေ့ရုံးပိတ်ရက်ကစတဲ့ Holiday ရာသီမှာခီးသွွားသူတွေပိုများလာမယ်လို့သူကခန့်မှန်းပါတယ်။ဒီကျေးဇူးတော်နေ့အားလိုက်ရက်မှာခီးသွွားကြတဲ့အပြင်ထုံတန်းစင်လာအရမိသားစုတွေမိတ်ဆွေတွေတွေ့ဆုံကြဝိုင်းဖွဲ့စားတောက်ကြလေရှိပါတယ်။နယူးယောက်မြို့မန်ဟတ်တန်အရမှာတော့ကျေးဇူးတော်နေ့တိုင်းကျင်းပလေးရှိတဲ့မေစီဂုံတိုက်ကြီးကစီစဉ်တဲ့ဒီလေထုပ်ရုပ်ကြီးတွေနဲ့အလှပြချီတက်ပွဲကနာမည်ကျော်ပါတယ်။ကျေးဇူးတော်နေ့အားလိုက်ရဲ့အပြီးဂုံတိုက်တော်တော်များများအထူးလျှော့ဈေးနဲ့ရောင်းချလေးရှိတဲ့အတွက်လည်းတော်တော်များများကဈေးဝယ်ချဖို့ဆိုင်းပြင်းနေကြတဲ့အချိန်အခါဖြစ်ပါတယ်။
ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်သူ့မှာ2016ခုနှစ်တုန်းကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာကျောင်းဝင်နှောက်ယှက်ခဲ့တယ်လို့စွပ်စွဲခံထားတဲ့ရုရှားစစ်တောက်လိုင်းအဖွဲ့ GRU ရဲ့အကြီးအကဲဟာမော်စကိုမြို့တော်မှာတည်ဆုံသွားပါတယ်။2016ခုနှစ်ကစလို့ GRU အဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူခံထားသူတူလည်းဖြစ်တဲ့အီကွဲကရိုဘော့ဖာမနေ့တုန်းကပဲအချိန်တော်ကြာနတ်တာရှီယောဟာခန်းစားခဲ့ရပြီးတည်ဆုံသွားတဲ့အကြောင်းရုရှားကာကွယ်ဝန်ကြီးဌာနကဒီနေ့ပဲအတည်ပြုလိုက်တာပါ။ရုရှားနိုင်ငံမှာကင်ဆာယောဂါကိုနတ်တာရှီယောဂါဇုတစ်ခုဖြစ်နေလဲမကြာခဏရည်ညွှန်းပြောလို့ရှိပါတယ်။တည်ဆုံချိန်မှာစစ်တောက်လိုင်းအကြီးအကဲဟာအသက်62နှစ်ရှိနေပါပြီ။ GRU ရုရှားစစ်တောက်လိုင်းအဖွဲ့ဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာအင်တာနက်ကတဆင့်ဖောက်ထွင်းတိုက်ခိုက်ခဲ့မှုမှာတာဝန်ရှိတဲ့ဖွဲ့စည်းဖြစ်အမေရိကန်နဲ့မဟာမိတ်တွေဆွဆွဲထားကြတာပါပြီးခဲ့တဲ့မတ်လတဲ့ဗြိတိန်နိုင်ငံမှာရုရှားထောက်လိုင်းရောင်းတူးကိုအာယုံကျော်ထိခိုက်စေတဲ့စစ်တပ်နဲ့တိုက်ခိုက်မှုနဲ့ကမ္ဘာအားကစားပွဲတွေမှာတားမြစ်ဆေးမသုံးမှုကျိုးဝှက်မှုတွေမှာအနောက်ရှက်ပြီးခဲ့တဲ့အဖွဲ့စည်းတစ်ခုဖြစ်နေလဲဆွဆွဲခံထားရပါတယ်ရုရှားဆိုတဲ့တာဝန်ရှိသူတွေကတော့ဆွဆွဲချက်တွေကိုငြင်းဆန်ထားပြီးအနောက်နိုင်ငံတွေကရုရှားအပေါ်တိုက်ခိုက်ချဖို့ကြိုးပမ်းတဲ့လုပ်ရည်တွေဖြစ်နေလဲတုံ့ပြန်ပြောဆိုထားပါတယ်
ဆေးရန်ဆောင်နေကြတဲ့တောင်နှင်းမြောက်ကိုရီးယားနိုင်ငံသားမှာဒီပြန်လည်တင်းမြက်လာနေတဲ့လက္ခဏာအဖြစ်နဲ့နှစ်နိုင်ငံသားကစစ်မဲ့ဇုံကိုဆက်ထားတဲ့လမ်းကိုဖွင့်လှစ်လိုက်ပြီလို့တောင်ကိုရီးယားကပြောပါရယ်ဒီလမ်းဖွင့်နိုင်ဖို့အောက်တိုဘာလတွေကနှစ်ဖက်လုံးဆောက်လုပ်ခဲ့ကြတာလို့တောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့ပြောကြားပါရယ်1950ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းမှာတေဆုံးသူတွေကိုနှစ်နိုင်ငံပူးတွဲလုပ်မဲ့ပြန်လည်ရှာဖွေလုပ်ငန်းတွေအတွက်ဒီလမ်းကိုအသုံးပြုမှာဖြစ်ပါတယ်။ပေ40အကျယ်ပေ1000နီးပါးရှိတဲ့လမ်းဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်းတို့ပျုံယမ်းမြို့တော်မှာစက်တင်ဘာကတွေ့ဆုံခဲ့စဉ်မှာသဘောတူခဲ့ကြတဲ့ပြန်လည်ပေါင်းစည်းရေးလုပ်ငန်းတွေကပထမအဆင့်တစ်ခုဖြစ်ပါတယ်။
ထိုင်ဝမ်ကျွန်းမှာစနေနေ့ကျင်းပမဲ့တက်တန်းဝဲဒေသန္တရရွေးကောက်ပွဲဟာတရုတ်ဆွေရနဲ့မသိမမြတ်ဖြစ်နေတဲ့အာဏာရနိုင်ငံရေးပါတီပေါ်ထောက်ခံမှုကိုစမ်းသပ်မှုဖြစ်လာနိုင်တယ်လို့2020သမ္မတရွေးကောက်ပွဲပေါ်မှာလည်းရဲခက်မဲ့အလားအလာရှိနေပါတယ်။ရွေးကောက်ပွဲအတွင်းလွှတ်တော်မှာအထက်ကနေရ2နေရ3နေရလောက်ဆုံးရှုံးနိုင်တဲ့အတွက်အာဏာရပါတီရဲ့ဩဇာထိခိုက်နိုင်ပေမဲ့ရှုံးနိမ့်တဲ့အခြေအနေမျိုးထိတော့မဖြစ်နိုင်တယ်လို့သမ္မတဆိုင်ယွန်ဝမ်ဆွေရအနေနဲ့နောက်တက်၄နှစ်တက်တန်းကိုထိန်းထားနိုင်လိမ့်မယ်လို့လည်းမျှော်လင့်ထားကြတာပါ။သမ္မတရဲ့မဲဆွယ်စည်းဝေးအဖွဲ့ဝင်တွေကတော့အများပြည်သူနဲ့သက်ဆိုင်တဲ့အခြေခံအောင်နေနဲ့ပြည်ရင်းစီဝါရေးတိုးတက်အောင်လုပ်နိုင်တဲ့ပေါ်အခက်ဖြစ်ပြီးထိုင်ဝမ်လူလူဟာခေါင်းဆောင်တွေကိုရွေးချယ်လို့ရှိတယ်လို့ပြောနေကြပါတယ်။နိုင်ငံရေးအယူဆတွေကိုရှေ့တန်းမတင်မဲ့စီဝါရေးနဲ့ဖွံ့ဖြိုးမှုတွေကိုဦးစားပေးတဲ့ခေါင်းဆောင် မျိုးတွေကိုမဲဆန္ဒရှင်တွေကပုံမလူလာကြတယ်လို့လည်းပြောဆိုထားကြတာပါ။စနေနေ့ကျင်းပမဲ့ဒေသနာရေးကောက်ပွဲတွေမှာတော့အခြေခံအကြဆုံးအဆင့်နေရာတွေအများစုပါဝင်တဲ့နေရာပေါင်း11,000ကျော်အတွက်ကိုယ်စားလှယ်စုစုပေါင်း21,000ကျော်ပါဝင်ရှင်ပြိုင်ရမှာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံအရှေ့မြောက်ပိုင်းကမူလာရန်ကျောင်းတစ်ခုအပြင်ဘက်မှာကလေးငယ်တွေစုဝေးနေတဲ့နေရာကိုကားတစီးအတင်းဝင်တိုက်ခဲ့လို့9ယောက်သေဆုံးပြီးတော့18ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့တရုတ်အစိုးရသတင်းမီဒီယာကပြောပါရယ်။လျောင်နင်းပြည်နယ်တဲကဟူလူဒေါကန်ယိုရမ်မြို့မှာကားတိုက်မှုနေ့လယ်ပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးတော့ယင်မောင်းကိုဖမ်းဆီးထားတယ်လို့ CCTV ရုပ်တံသတင်းကပြောပါရယ်။ကျောင်းရှိမှာလမ်းဖြတ်ကူးနေတဲ့ကလေးတွေကိုအယောင်ရှိရင်ကားတစင်းကမောင်းနေတဲ့လမ်းကနေကလေးတွေရှိရဘက်လမ်းပြောင်းပြီးတော့ဝင်တိုက်ခဲ့တဲ့အဖြစ်အပျက်ကိုရုပ်သံပေါ်မှာပုံဖော်ပြသခဲ့ပါတယ်။ကလေးတွေကိုအဲ့ဒီရှင်မောင်းဘာကြောင့်ဝင်တိုက်တယ်လဲဆိုတာရှင်းရှင်းမသိရပါဘူး။တရုတ်နိုင်ငံမှာအခုလိုမျိုးဒီလူအုပ်ထဲကိုကားနဲ့ဝင်တိုက်တာအခုနောက်ပိုင်းမကြာခဏဖြစ်နေပါတယ်။ပြီးခဲ့တဲ့လကလည်းနိုင်ငံအရှေ့ပိုင်းနင်ဘိုမြို့မှာဓာတ်ကင်ထားသူတယောက်ကလူအုပ်ထဲကိုကားနဲ့အတင်းဝင်တိုက်လို့2ယောက်သေဆုံးပြီးတော့16ယောက်ဒဏ်ရာရသွားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VU မြန်မာဘိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.vunews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နိုင်ငံတကာသတင်းတော်တစ်ပုဒ်နဲ့စကြပါတယ်။ဒီနေ့ကြာရောက်တဲ့ Thanksgiving ကျေးဇူးတော်နေ့အခမ်းအနားကို American ပြည်တော်စုတဝန်းလုံးမှာဆင်နွှဲနေကြပါတယ်။ရိုးရအစင်လာအရာအမေရိကန်မိသားစုအများစုဟာကျေးဇူးတော်နေ့အားလည်းရမှာပျော်ရွှင်စွာစုဝေးစားတောက်ချရင်ကျေးဇူးတင်ထိုက်သူတွေရဲ့ကျေးဇူးကိုချီးမွမ်းကြတော့ပါ။ဒါပေမဲ့ထောင်နဲ့ချီတဲ့အမေရိကန်မိသားစုတွေဟာအမေရိကန်ကျေးဇူးတော်နေ့ရိုးရအစားတောက်တွေဝယ်ဖို့မတက်နိုင်ကြပါဘူး။မီရှိဂန်ပြည်နယ်ဒက်ထရိုက်မြို့က MD Foundation ပရိဒတ်အတင်းကတော့ချွတ်တဲ့မိသားစုတွေအတွက်ကျက်စင်ဟင်းဒီဟင်းရွက်နဲ့အသီးနှံတွေကိုနှစ်စဉ်ဖြန့်ဝေပေးနေပါတယ်။ VOA သတင်းတော့ FTAP ပေါ်ကဒရင်ပြဖို့ထားတာကိုတော့ဒေါခင်စိုးဝင်းကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။အေဂျန့်လာတဲ့ဒီထရိုက်မြို့ရဲ့မနေ့ကမှ Forward Zaban နဲ့သူ့ရဲ့သား14နှစ်အရွယ်မိုဟာမက်တူဟာချွတ်တဲ့မိသားစုတွေအတွက်အစားအသောက်တွေလိုက်လံဝေငှပေးနေပါတယ်။သူတို့မိသားတစုလုံးဟာလွန်ခဲ့တဲ့9နှစ်ကတည်းကကျေးဇူးတော်နေ့တိုင်းအစားအသောက်တွေအခုလိုပဲလိုက်လံဖြန့်ဝေပေးနေတာဖြစ်တယ်လို့ Forward Zaban ကပြောပါတယ်
။ This is not all for Muslims. This is for anyone.
ဒီစားတောက်တွေအလုံးဟာမွတ်စလင်တွေအတွက်ပဲမဟုတ်ပါဘူးချိုးတက်တဲ့လူတိုင်းအတွက်ဝေပေးနေတာပါအခုညီလူတဲ့လူတွေရဲ့နေရက်လေးစာရလို့ရှိရင်ဘယ်နေရာမှာပဲဖြစ်ဖြစ်အရောက်ပို့ပေးတာပါပဲ
ဖူဝတ်ဇာဘန်နဲ့တခြားစည်နာဝန်ထမ်း200လောက်ကအစားအသောက်အထုပ်ပေါင်း1200ကျော်ပြင်ဆင်ထုတ်ပို့ပြီးတော့ဒီထရိုက်မြို့ပတ်ဝန်းကျင်ကရက်ွက်တွေကိုအရောက်ပို့ပေးနေတာဖြစ်ပါတယ်မစ္စတာဇာဘန်ကသူကုသိုလ်ကောင်းမှုတွေလုပ်နေတာဟာသူတာဝန်ကျေတယ်လို့ခန်းစားရုံတင်မကပါဘူးတဲ့သူရဲ့ကလေးတွေအတွက်နမူနာကောင်းပြဖို့အခွင့်အလမ်းတစ်ခုလည်းဖြစ်ပါတယ်လို့ဆိုပါတယ
် Honestly I want them to learn that to see that there's people that are less fortunate than we are
ယူသားစွာပြောရမယ်ဆိုရင်ကျွန်တော်တို့ထက်ကန်ဆိုးတဲ့လူတွေရှိကြတယ်ကျွန်တော်တို့ကချို့တဲ့တဲ့လူတွေကိုဖိမကူညီနိုင်တဲ့အတွက်ကန်ကုန်းကြတယ်စသဖြင့်ကလေးတွေကိုနီးပြီးလမ်းပြလှုပ်ပေးနေတာဖြစ်ပါတယ်အခြေခံအားဖြင့်တော့အစ္စလမ်ဘာသာရဲ့အဆုံးအမတွေပါပဲဘာသာတိုင်းလည်းဒီလိုပဲတင် जा ပေးနေတယ်လို့ကျွန်တော်ယူဆပါတယ်
။ကျေးဇူးတော်နေ့အစားအသောက်တွေဝေငှပေးတဲ့စေတနာရှင်လုပ်ငန်းကိုဦးစီးတဲ့ Amity Prahita Foundation ကိုထူထောင်သူ Ahmed El Zayat ကတော
့
We're distributing over 1200 turkeys to local organizations.
Detroit Mugen တချို့နဲ့ Dearborn နဲ့ Dearborn Heights မြို့ကဗလီတွေနဲ့လူမှုဖွဲ့စည်းတွေအတွက်ကျက်စင်ကောင်းကြီး1900ကျော်ဖြန့်ဝေပေးနေပါတယ်။
ကျေးဇူးတော်နေ့အစားအသောက်တွေဝေငှပေးတဲ့စေတနာရှင်လုပ်ငန်းကိုလွန်ခဲ့တဲ့9နှစ်ကစတင်ခဲ့တာလို့ Ahmed El Zayat ကရှင်းပြပါဗျ
။ No matter what your religious basis or your beliefs are, I think we are all here as Americans.
ဘယ်ဘာသာပဲကိုယ်ကိုယ်ဘာဝဲယုံကြည်ကျွန်တော်တို့အားလုံးဟာအမေရိကန်တွေ၊အာရဗ်နယ်ပါး၊အမေရိကန်တွေ၊အာဖရိကနယ်ပါး၊အမေရိကန်တွေပါပဲ။ဘယ်လူမျိုးပဲဖြစ်ဖြစ်လူမှုအတိုင်းဝိုင်းတစ်ခုအနေနဲ့စီစီလုံးလုံးကုသိုလ်လုပ်ကြတဲ့သဘောပါပဲ။
မီရှိဂန်ပြည်နယ်က Dearborn မြို့မှာအာရဗ်နယ်ပွားအမေရိကန်တွေထောင်ပေါင်းကြီးအခြေချနေထိုင်တာကြောင့်အမေရိကန်ရဲ့မွတ်စလင်မျိုးတော်လို့ဒေသခံတွေကနာမည်ပေးထားပါတယ်။ချွတ်တဲ့သူတွေကိုစာနာစိတ်နဲ့ဖေးမတဲ့ El Zayat ရဲ့ပရဟိတအလုပ်ကို Dearborn မြို့ကမွတ်စလင်တွေကလည်းသဘောကျပြီးဝိုင်းကူညီကြပါတယ်တဲ့
။ Me as a Muslim American, I'm very thankful for what God has given me and what this country has given me.
ကျွန်တော်အမေရိကန်မွတ်စလင်တယောက်အနေနဲ့ဘုရားသခင်ကချီးမြှောက်ထားတာတွေနဲ့ဒီအမေရိကန်နိုင်ငံကကူညီပေးထားတာတွေအတွက်သိကျေးဇူးတင်ပါတယ်။ ဒါကြောင့်ကိုယ်တိုင်ဝိုင်းအတွက်တနိုင်တဲ့နီလနဲ့ပြန်ပေးသက်ချင်တာပါမွတ်စလင်တွေအတွက်တည်းမဟုတ်ပါဘူးမွတ်စလင်မဟုတ်တဲ့လူတွေကိုလည်းကူညီနေပါတယ
်ဒီလိုစိတ်ဓာတ်မျိုးနဲ့အမေရိကန်နိုင်ငံသားတိုင်းဟာကျေးဇူးတော်ကိုချီးမွမ်းနေကြတဲ့နေကောင်းနေမြတ်ဖြစ်ကြောင်းပါရှင
်ဒေါခင်ဆိုးဝင်းပြောပြသွားတာဖြစ်ပါတယ်အခုတခါတော့တရုတ်မြန်မာနိုင်ငံနယ်စပ်ကုန်သွယ်ရေးနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ဒီအပိုင်းတွေအတွင်းမှာမြန်မာနိုင်ငံဘက်ကနေသွားရောက်တဲ့ကုန်တင်ကားတွေကိုတရုတ်နိုင်ငံဘက်ကစစ်ဆေးတင်းကျပ်နေတာကြောင့်မူဆယ်မြို့မှာရင်ကျောပိတ်ဆို့တာတွေဖြစ်ပေါ်နေပြီးတော့နယ်စပ်ကုန်သွယ်ရေးကိုပါထိခိုက်လာနေပါတယ်။ဒါပြင်ရေမတော်တဆထိခိုက်တာတွေခက်ရန်ဖြစ်ပွားတာတွေလည်းမကြာခဏရှိနေပါတယ်။ဒီသတင်းကိုတော့ဗီမြန်မာဘက်ရဲ့သတင်းတော့ကိုမိုးစောကတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့မူဆယ်ဘက်ကနေတရုတ်နိုင်ငံဘက်ကိုအရင်ကတရက်ကိုကုန်တင်ကားအစီး200လောက်ဝင်ရောက်နေရကအခုလိုစစ်စေးရေးတင်းကျပ်လိုက်တဲ့အတွက်ကောင်းဝင်ရောက်နိုင်တာရော့ကျလာပြီးမူဆယ်ဘက်မှာရင်ကျောပိတ်ဆို့တာတွေဖြစ်လာတာပါမူဆယ်မြို့မှာရင်ကျောပိတ်ဆို့နေတဲ့အခြေအနေကိုမြို့ကန်ကုန်တယ်တယောက်ကအခုလိုပြောပါတယ
်ဒီဘက်ကနေပြီးတော့အဝေးထွက်ကတအားတင်းလာတယ်ဆိုတော့တအားတင်းလေဆိုတော့ကားတစ်စီးဝင်ဖို့အတွက်ကိုကွ15မိနစ်လောက်ကြာတယ်ကွာလေဘုံတော့ဆိုရင်တော့ကားတစ်စီးလို့တော့5မိနစ်လောက်ပဲကြာတယ်ဟာအခုဆိုရင်15မိနစ်လောက်ကြာတော့တနေ့ကို50လောက်ပဲအထင်ကြီးရောက်တယ်ကွ။အဲဒီတော့ကိုကျွန်တော်အပြင်မှာကားတွေကပိတ်ပုံလား
။အရင်ကတရုတ်နိုင်ငံဘက်ကမြန်မာရင်မောင်းတွေရဲ့နေဆက်ဖြတ်ကျော်ခွင့်လက်မှတ်ကိုအဓိကစစ်ဆေးပြီးအခုအခါမှာနိုင်ငံသားစစ်စီရေးကကျန်းမာရေးစာအုပ်စာရတွေကိုပါစီစစ်လာတယ်လို့ကုန်တင်ရင်တွေကိုပါတင်းတင်းကြပ်ကြပ်စစ်ဆေးလာတာဖြစ်ပါတယ်။ဒီလိုစစ်ဆေးတာကြောင့်အဝင်ကားတွေနှဲသွားပြီးမူဆယ်မျိုးနဲ့105မိုင်အကြားမှာသာမကမြို့ရှောင်လန်းနဲ့မူဆယ်မျိုးတွင်းမှာပါကားတွေပိတ်ဆို့ကုန်တယ်လို့မူဆယ်မျိုးကန်တွေကပြောပါတယ်မူဆယ်မျိုးကဂူနာလူမှုရေးအသင်းကဦးတောင်းထွန်းကလမ်းပိတ်ဆို့တာကြောင့်ဖြစ်ပေါ်လာတဲ့ထိခိုက်မှုအခြေအနေကိုအခုလိုပြောပါတယ်
။လမ်းပေါ်မှာကားတွေကတတိယစီးကကျော်တက်ကြရင်းနဲ့အခုလမ်းတွေကပိတ်ပြီးတော့ပြဿနာတက်နေကြဗျာ။လမ်းပိတ်ဆို့မှုကြောင့်ဖြစ်တဲ့ပြဿနာတွေကတော့အများကြီးပဲလမ်းမှာထိခိုက်မှုဖြစ်ကြတယ်။မနေ့ကဆိုလည်းလမ်းမှာကျင်းတိုက်မှုဖြစ်တယ်အဲနောက်ဟိုတနေ့ကလည်းဟိုမော်တော်ဘီကေရေတိမ်းနဲ့နေပြီးတော့ဒီကာသမားနဲ့ပြဿနာဖြစ်ကြတယ်ဒါတွေကလမ်းပိတ်ဆို့မှုကြောင့်ဖြစ်တဲ့ဟိုပြဿနာတွေပေါ့နော်မကြတော့ပိတ်ကြတယ်ခုပိတ်တာကတော့ဒီအားရတော့ရှိသွားပြီဗျဘာလို့လဲဆိုတော့ဒီခြေကောင်းမှာခြေကောင်းပေါ့ကတရုတ်ကနေဖြစ်ဖြစ်လိုက်တဲ့အတွက်လမ်းတွေကပို့ပြီးတော့ပိတ်သွားတာ
ရင်မတော်တဆထိကြိုက်တာကြောင့်အမျိုးသမီးတဦးကိုလာရှိုးစေးရုံကိုပို့ဆောင်ခဲ့ရတယ်လို့ရင်ထင်းရဲနဲ့ကားသမားခက်ရန်ဖြစ်ပွားမှုကြောင့်ရင်ထင်းရဲကိုမူဆယ်စေးရုံမှာကုသထားပြီးကားသမားကိုနန်းခမ်းစေးရုံကိုပို့ဆောင်ခဲ့ကြောင်းပြောပါတယ်။မူဆယ်မျိုးကကုံတယ်ကတော့ဒီလိုလမ်းပိတ်ဆို့တာကြောင့်ထိခိုက်ရတဲ့အခြေအနေကိုအခုလိုပြောပါတယ်
ကျွန်တော်တို့ဒီဘက်မှာတော့ကိုတော်တွေမှာတော့ခက်ခဲတွေဖြစ်ကုန်တော့ပါဘူး။ကားတွေကမဝင်နိုင်တဲ့အတွက်ကိုကျွန်တော်တို့မှာကိုတော်တွေမှာပြည့်ရှံပြီးတော့ကောင်းမထွက်နိုင်ဖြစ်သွားတယ်နောက်ပြီးတော့ကုန်တယ်တွေတော့လည်းသူတို့လူချင်းတဲ့ပြည်စီကမရနိုင်တော့ဘူးလေ။နောက်ပြီးတော့ကားကားတွေအကုန်လုံးတက်လာပြီ။နဂူလုံးအောင်ဆိုရင်မန္တလေးကိုကားကားကအနည်းဆုံးမှရှိမှာကို5သိန်းခွဲ6သိန်းပေါ့နော်မန္တလေးကို။အခုဆိုရင်12သိန်းကားကားမန္တလေးကိုအနည်းဆုံးဝင်တော့မှကျွန်တော်တို့5သိန်းနဲ့7သိန်းချောက်ဖြစ်နေပြီပေါ့
။အခုလိုတရုတ်နိုင်ငံဘက်ကစစ်ဆေးမှုတွေတင်းကျပ်လာတာကတော့မြန်မာပြည်ဘက်ကတင်ပို့တဲ့စံပြောင်းတဲ့တကြားစတဲ့လေယာထွက်ကုန်တွေကိုတရုတ်နိုင်ငံဘက်ကတင်သွင်းခွင့်ကန့်တတ်ထားတာကြောင့်ဖြစ်ကြောင်းနဲ့ဒီခက်ခဲတွေကိုပြည်လည်ဖို့ဆိုရင်တရုတ်နဲ့မြန်မာအစိုးရအကြားပြည်လည်အောင်ညှိနှိုင်းသင့်ကြောင်းသုံးသပ်တာတွေရှိနေပါတယ်။စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာတော့မူဆယ်နေဆက်ကုန်သွယ်ရေးပမာဏဟာအရင်နှစ်လက်ရှိကာလနဲ့နှိုင်းစာရင်ဒေါ်လာတန်130လောက်ရော့ကျနေကြောင်းဖော်ပြထားပါတယ်။
ပြည်ထောင်စုကကုမှုသောရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲသတင်းကိုပြောပြခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဆက်ဖြစ်နေသလိုစစ်ပွဲဒုက္ခတဲ့စခန်းကမိဖွားပြီးသားအမျိုးသမီးတူနဲ့မွေးကင်းသားကလေးငယ်တူပါဝင်လူ9ဦးကိုစစ်တပ်ကဖမ်းဆီးတဲ့ဖြစ်ရပ်တစ်ခုလည်းရှိပါတယ်။တမတော်ကဗိုလ်ကြီးအစ်စ်အရာရှိတူကိုလည်း TNLA တအောင်ပလောင်တပ်ဖွဲ့ကဖမ်းဆီးစစ်ဆေးနေပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေစိုက်သတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါစစ်မီပူနေစဲဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်နိုဝင်ဘာ23ရက်နေ့က TNLA တန်းပလောင်သက်ဖွဲ့နဲ့မြမသက်မတော် RCS တောင်ပိုင်းရှမ်းပြည်သက်မတော်နဲ့ TNLA တို့နံမသူကြောင့်မဲမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ပြန်ကြားရေးရာရှိဗိုလ်မှူးဆိုင်ကျော်ကပြောပါတယ
်။မိခရတဲ့ပွဲဖြစ်တဲ့ဖြစ်တာကနေရာရှိတယ်။အနေရာကကျွန်တော်အနံသူမြို့နယ်အလုပ်လေးရာနီးမှာဖြစ်တယ်။နောက်နေရာကတောင်မဲမြို့နယ်မင်းငောမြို့နယ်ခွဲချုံခေါင်းအနီးမှာအမီးကဒီကျွန်မရဲ့မဖြစ်တာတော့သုံးဖို့ဆုံးပြီအဆက်စနဲ့ကမြန်မာတံတားမဖြစ်ဘူးဘောင်းမှာကလို့ပထမဆုံးထိုင်ထားတဲ့လူကရှိတယ်ဒါကိုထိလိုက်နားလိုက်ထိလိုက်နားလိုက်
ပြီးကြတဲ့အင်္ဂါနေ့ကကုတ်ခမ်းမြို့နယ်မပန်ကြီးရွာနဲ့နှဟူးကြီးရွာကာလပေါ်မှာ TNL စစ်စေးရေးဘွဲ့ကနေတမတော်ရရှိသူကိုလက်နက်နဲ့သူဖမ်းဆီးရမိပြီးလက်ရှိစစ်ဆေးနေစေလို့ပုံမှုတိုင်းကျော်ကပြောပါတယ
်။မြန်မာလာဆေးရေးဘနာအမေတုံးနိုင်ရင်ချိန်မှာဒီပန်ပန်ကြီးကဒီမှာနှစ်မဦးနဲ့မပန်ရရပေါ့အဲ့လားကာလမောက်မှာဒီလိုရေကစီးကိုရတာဖြစ်ပြီးတဲ့အချိန်ကျတော့အဲ့မှာအာလက်နက်တွေရပြီးတဲ့ဖြစ်စီးပြီးတဲ့အချိန်ကျတော့ဒုက္ခရင်ဖြစ်ဆိုင်ခလေးရလေးဆိုင်လာပြီးဟာယုံကအကြီးချမ်းမြေထုံးဖြစ်တယ်။အမအမီလက်နက်အပလေးရပြီးစတူလေးရလက်ပါပန်ပြီးသင်ပေးတာ။ကျန်ဒီအရင်းညမှုတွေကျွန်တော်ဆီစီမီမြန်မာလူရှင်ကျွန်တော်တော်ရင်အချုပ်တမဆက်ပြီးတော့ရှိတယ်ကျွန်တော်ဖန်စီရမီလစီတူပန်နေကျွန်တော်ကျန်ဒီလီရရှိပါ
တမတော်ရရှိသူကိုစီအန်အယ်လီကဖန်စီလိုက်တဲ့တရက်ထဲမှာပဲကိုခိုင်မျိုးနဲ့ပန်ကူကြေးရအောင်စုပန်ကူဇောကတဲ့စကန်းကမိဖွားပြီးစအမျိုးသမီးနဲ့ရက်သားကလေးငယ်ပါဝင်လူငါဦးကိုတမတော်စိတ်ချောင်းကဖန်စီသွားတယ်လို့ဘန်ကူဒုက္ခတဲ့စကန်းသာဝန်ခံဦးသိန်းအောင်ကပြောပါရယ
်တော်ဖွဲ့ပြားအမှုသူတွေလာဖမ်းသွားတာတော့အဲသူတို့တခါမဲမှာပဲခုလိုလိုဆိုတာချုပ်ထားနေတော့မှာပဲငါရောက်ခင်ဗျာကျွန်တော်တို့ဒီမှာလည်းဘာမှသူ့အကြောင်းတွေလာမပြောဘဲနဲ့သူတို့ကလည်းသူတို့ကခေါ်သွားတယ်လူတို့တွေခင်ဗျာဟုတ်ကျွန်တော်တို့ဒရင်းကြားရတာကဟိုစီအန်အယ်ဖွဲ့ပြားကိုသူတို့စစ်တပ်ကလူတယောက်ဖမ်းသွားတယ်လို့ပြောတယ်သူတို့ကအဲ့လားမသိကားလို့နေမှာပေါ့အဲစီအန်အယ်ရဲ့အမျိုးသမီးကိုလာဖမ်းသွားတယ်ဒီနှစ်ယောက်ရောသူရောက်တော့သူတို့အိမ်နေနေချင်းဖြစ်ပြီးတော့သူတို့အိမ်မှာလည်းလာရင်းနဲ့သူတို့ကအကုန်ဖမ်းသွားတယ်
အဲ့ဒီစစ်ပြေးဒုက္ခသည်တွေကိုကိုကန်ခြေဆိုင်ပြူဟာဌာနချုပ်ကိုခေါ်ဆောင်သွားပြီးအခုချိန်ထိထင်ထင်သာသာပဲလို့ဦးသိန်းအောင်ကပြောပါတယ်ဒီလိုဖမ်းဆီးမှုနဲ့ပတ်သက်လို့သမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးသမတော်ရရှိသူကိုဖမ်းဆီးထားတာနဲ့ရွာသားတွေဖမ်းခံရတာဟာဆက်ဆံမှုမရှိဘူးလို့ DNL ပြန်ကြားရေးရာရှိပုံမှုဆိုင်ကျော်ကပြောပါတယ်
အဆက်ဆက်မှုမရှိပါဘူးဒီလိုဖမ်းဆီးတာမှန်ပါရောနဲ့ရမှာဖြစ်တယ်ဖမ်းဆီးရတဲ့ကာလမှာပုံမှန်ဖမ်းနေရတယ်မှဖမ်းမှာမဟုတ
်ရှမ်းပြည်မြောက်ပိုင်းကစစ်ရေးပဋိပက္ခတို့ကြောင့်ဒေသခံတွေထိခိုက်တိုက်ဆုံရတာတွေရှိထားတဲ့အပြင်ကျေးရွာတို့ချုပ်ဆိုရင်ရွာလုံးကျွတ်စစ်ပေးလွတ်ရာကိုတန်းရှောင်နေရဆဲရှင်နေမှာရှိနေပါတယ်ခင်ဗျာ
ပြည်ထိုင်းခြေဆိုင်သတင်းတော်နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်ပြည်ကနေခြားသောရင်းနှီးညက်နေခင်မြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့လာမယ့်စနေညတိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုချင်ပါတယ်ခင်ဗျာ
။ဆရာရှင်များရှင်။လာမယ့်တနင်္ဂနွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်တွင်းအကြမ်းဖက်မှု၊နိုင်ငံဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေ့ရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်အွယ်ပေးဖို့အရေးကြီးတာကိုဘလောက်ထိနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်ရေးကြီးတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလွှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါရရှင
်။တော့စနေနေ့နဲ့ကျွန်တော်တို့ရဲ့တိုင်းရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ကြပါမယ်ခင်ဗျာ။ VOA ကနေခြားတော်ရင်းညနေခင်းသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့မတန်ဆန်းကလေးတွေပြန်လည်ထူထောင်ရေးအတွက်လှုပ်ဆောင်နေတဲ့ပရာဟိတအဖွဲ့တခုအကြောင်းကိုပြောပြကြပါမယ်။ American ပြည်ထောင်စု Houston မြို့အခြေဆိုင်ပရာဟိတအဖွဲ့တစ်ဖွဲ့ဟာပါကစ္စတန်ကမတန်ဆန်းကလေးတွေရဲ့ဘဝပြန်လည်ထူထောင်နိုင်ရေးအတွက်သူတို့ကို American နိုင်ငံကိုခေါ်လာပြီးတော့ခွဲစိတ်အထူးကူတွေ၊ကြောင်ရဆရာဝန်တွေနဲ့ဆေးကုသပေးဖို့အကူအညီလှုပ်ဆောင်နေပါတယ်။ပြည်ဝသတင်းတော့ Nadim Yakos ပါကစ္စတန်ကပေးပို့တဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ Azifa Rashid ဟာအသက်၈နှစ်အရွယ်တုန်းကပါကစ္စတန်ကနေအိမ်မှာဓာတ်လိုက်ပြီးမျက်နှာနဲ့ကိုလက်အင်ကချိုးရင်းခဲ့ရပါတယ်။အခုလိုတရားဝါဒဏ်ရာကြောင့်အိမ်ပြန်မထွက်နိုင်ပဲသူ့အသက်ရှင်တန်ရေးအတွက်မိသားစုကရုန်းကန်ခဲ့ရတယ်လို့ဖခင်ဂျပါကပြောပါတယ
်။ We ourselves used to clean her wounds and give her injections.
ကျွန်တော်တို့မိဘတွေကပဲသူ့ဒဏ်ရာကိုဆေးကြောပေးဆေးထိုးပေးလုပ်ရပါတယ်။သူလိုရမှန်သမျှကျွန်တော်တို့ကလုပ်ပေးခဲ့တာမဟုတ်အခုထိအသက်ရှင်နေတာပါ
။ Houston မြို့အခြေစိုက် House of Charity ပရာဟိတအဖွဲ့ဟာမတန်ဆွမ်းတဲ့အဇီဖာကိုဆေးကုသပေးဖို့နဲ့ပြန်လည်ထူထောင်ရေးတွေအတွက်ပါကစ္စတန်လာဟောမြို့ရှာလာမာဆေးရုံအကူအညီနဲ့အမေရိကန်ပြည်ထောင်စုကိုခေါ်လာပါတယ်။သူ့ကိုအခမဲ့ဆေးကုသမှုတွေလုပ်ပေးသွားမယ်လို့ပရာဟိတဒါရိုက်တာ Hashmat Effendi ga pyo ware.
Aur basically hum ye karte hain ki medical missions
and surgeries that are not possible on the spot because sometimes multiple procedures.
Tomorrow phwe ka yebon ya a phin no naingan ja ma klei rwe ko akha me sikku pe bare. Khwe sik ku ta mu ka ro longan asin sin lo at da chaung akhin phit de niya ma lo ma pe nai ma au. Da chaung tu ko American kho la da ba.
Aziva lo be Pakistan ga ko khan na long jwan ma tan ma swan phit tu de ya jaw ko House of Charity အဖွဲ့ကအမေရိကန်ကိုခေါ်ပြီးစေကုသပေးတာခြေထုလက်ထုလည်းတက်ပေးပါတယ်။ကုန်ကြစည်တွေအတွက်ပရာဟိတအဖွဲ့ကထုတ်ပေးပေမဲ့အများသောအဖြစ်ဆေးရုံတွေကအခမဲ့ကူညီပေးလို့ရှိတယ်လို့ FND ကပြောပါတယ်။ Andrew Martinez ဟာ Houston မြို့ကခြေထုလက်ထုပညာရှင်တဦးဖြစ်ပြီးပရာဟိတအဖွဲ့ကခေါ်လာတဲ့ပါကစ္စတန်ကလေးငယ်တွေကိုကူညီနေသူဖြစ်ပါတယ
်။ Since I've been working with them for so many years with the House of Charity I've been to weddings and
House of Charity အဖွဲ့နဲ့လက်တွဲလှုပ်လာတာနှစ်တော်ကြာပါပြီ။ပါကစ္စတန်ကြီးရဲ့မင်္ဂလာအခမ်းအနားတွေကိုလည်းကျွန်တော်ရောလှုပ်ဖို့ကံမဲ့တွေပါတွားတက်ဖူးပါတယ်။သူတို့ရဲ့ရိုးရာအစားအသောက်တွေကိုရောယဉ်ကျေးမှုကိုပါသိခွင့်ရခဲ့ပါတယ်
။စေကုသပေးမဲ့ကလေးတွေကိုမကြာခဏဆိုသလိုပရာဟိတအဖွဲ့ရုံးမှာတဲခုစေပြီးရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထူထောင်ရေးတွေအတွက်စေတနာဝန်ထမ်းတွေနဲ့ဝန်ထမ်းတချို့ကသူတို့နဲ့လာနေပေးပါတယ်။ကင်ဆာရောဂါနဲ့အသက်ရှင်နေရသူအဖန်ဒီကတော့ဘဝမှာကလေးတွေကိုကူညီခြင်းတယ်လို့ဆိုပါတယ
်ဇင်ဒဂီရဲ့ရေမေရီ
This is my life I don't think I could survive without this work
ဒါကကျမဘဝပဲလေဒါကိုမှမလုပ်ဘူးဆိုရင်ကျမအသက်ဆက်ရှင်နေမှာမဟုတ်ပါဘူ
းအမေရိကန်မှာဆေးဝါးကုသမှုခံယူပြီးရင်တော့ကလေးငယ်တွေဟာအနာဂတ်မှာတက်တောင့်တသာရှိမဲ့အခြေအနေတွေနဲ့ပါကစ္စတန်နိုင်ငံကိုပြန်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြပြသွားတာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းကနေချက်သတင်းညနေခင်းစီစဉ်တွေကို line to media 79 နဲ့25တို့ကနေလိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒါပြင်ကျွန်တော်တို့ခုထုတ်လွှင့်ပေးနေတဲ့ radio season ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိလိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set 7 Juru နဲ့ VOA Facebook စာမျက်နှာ VOA Burmese News မှာလည်းလိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာကိုယ်တော်ကြံရှိနေတဲ့အချိန်တွင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ချင်ရပြီးမှဖြစ်ပါတယ
်။ American DIS နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ရဲ့တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်စ်တို့ကြားထူးထူးခြားခြားအချင်းများနေပါတယ်။ရွှေပြောင်းဝင်ရောက်သူတွေ American မှာကိုလုံဝင်ရှောက်ထားမှုနဲ့ပတ်သက်တဲ့သမ္မတရဲ့မူဝါဒကိုပယ်ချတဲ့တရားသူကြီးတူကိုသမ္မတထရန့်ကပြစ်တင်ပြောဆိုရမှာအရင်သမ္မတဘရက်ဘိုဘားမားရဲ့တရားသူကြီးဖြစ်တုံ့နှုံပြောဆိုတဲ့ပုံနိုင်ငံတော်တရားရုံးချုပ်တရားသူကြီးရောဘတ်စ်ကခက်ပြက်ပြက်တုံ့ပြန်လိုက်တာပါ။ချက်ချင်းပြန်လဲတုံ့ပြန်လေးရှိရတဲ့သမ္မတထရန့်ကလည်းသူ့မှတ်ချက်နဲ့ပတ်သက်လို့ပြန်လဲခြေပါပြောဆိုခဲ့တာပါ။အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုပို့ထားတဲ့တပ်ဖွဲ့တွေကိုတရားဥပဒေစိုးမိုးရေးလုပ်ငန်းတွေလုပ်နိုင်မှုသမ္မတထရန့်ဆိုရကလုပ်ခွင့်ပေးထားတဲ့အပြင်လိုရရင်လက်နက်ကိုပါအသုံးပြုခွင့်ပေးထားပါတယ်။တိုက်ပြီးတော့တင်းတင်းကြပ်ကြပ်မှတ်ထားတဲ့တပ်ဖွဲ့ဝင်တွေလိုက်နာရမယ့်စီကမ်းမင်းကိုတော့သမ္မတစာအင်ပီရိုအရာရှိချုပ်ဂျွန်ကယ်လီကလက်မှတ်ရေးထိုးပေးပို့ခဲ့တာဖြစ်တဲ့ကြောင့်လဲကာဝေးဝင်ကြီးဂျေမက်တစ်ကမနေ့တုန်းကပဲအတည်ပြုပြောဆိုခဲ့တာပါ။အမေရိကန်ပြည်ထောင်စုမှာလူများပြားခီးသွွားလေရှိတဲ့ကျေးဇူးတော်နေအားလိုက်ရဲ့ကာလအတွင်းဒီနေ့မှာတော့ခီးသွွားရေထွက်ဟာအရင်နှစ်ကတည်းက900ကျော်ပုံများမယ်လို့ Triple A မော်တော်ကားလမ်းခီးဝင်ဆောင်မှုအသင်းကခန့်မှန်းထားပါတယ်။လမ်းတွေကားဂိတ်တွေပူလာရုံနဲ့မှခီးသွွားသူတွေနဲ့ပြည့်နေပြီးဒီသတင်းပတ်ဗုဒ္ဓဦးနေနဲ့စနေ့အတွင်းမှာအမေရိကန်နိုင်ငံသား54တန်းကျော်ကအနည်းဆုံးအိမ်နဲ့မိုင်90အကွာအတွင်းခီးသွွားကြလိမ့်မယ်လို့လည်းခန့်မှန်းထားတာပါ။အမေရိကန်ပြည်ထောင်စုမှာ2016ခုနှစ်တုန်းကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာကျောင်းဝင်နောက်ဆက်ခဲ့တယ်လို့ဆွဆွဲခံထားတဲ့ရုရှားစစ်တောက်လိုင်းအဖွဲ့ GRU ရဲ့အကြီးအကဲဟာမော်စကိုမြို့ပေါ်မှာတည်ဆုံသွားပါတယ်။2016ခုနှစ်ကစလို့ GRU အဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူထားခံထားသူလည်းဖြစ်တဲ့ Eko Prokopova မနေ့တုန်းကပဲတည်ဆုံသွားတာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာခဲ့ပါတာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကမတ်တင်ကြီးတိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုးကေဖြစ်ပါတယ်။VOA American တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီထိ line to meter 79 နဲ့25တို့ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.
From Washington,